ယူကရိန်းနိုင်ငံသမ္မတပက်ထရိုပိုရိုရှန်ကိုကသူ့ရဲ့ညွန်ပေါင်းအစိုးရပြုတ်ပြက်သွားပြီးတော့တလအကြာမှာလွှတ်တော်ကိုဖျက်သိမ်းလိုက်ပြီးစောစောရွေးကောက်ပွဲကျင်းပပေးမယ်လို့ပြောဆိုလိုက်ပါတယ်။သူ့ရဲ့လှုပ်ဆောင်မှုကအခြေခံဥပဒေနဲ့အညီပြုလုပ်တာဖြစ်တယ်လို့မစ္စတာပိုရိုရှန်ကိုကတင်လာနေမှာပြောဆိုလိုက်တာဖြစ်ပါတယ်။ပါလီမန်အသစ်အတွက်ရွေးကောက်ပွဲကိုအောက်တိုဘာ26ရက်နေ့မှာကျင်းပမှာဖြစ်တယ်လို့လည်းဆိုပါတယ်။သမ္မတဟာပြီးခဲ့တဲ့သတင်းပတ်အတွင်းပါလီမန်ကိစ္စနဲ့ပတ်သက်လို့ပြုလုပ်မဲ့ဆုံးဖြတ်ချက်တွေမှန်သမျှဟာယူကရိန်းပြည်သူတွေရဲ့ဆန္ဒနဲ့အညီဖြစ်စေရမယ်လို့ပြောဆိုခဲ့ပါတယ်။သူ့ရဲ့ခေါ်ဝေါ်ရပြည်သူတွေဟာအုပ်ချုပ်ရေးကိုအစ်စ်ကနေပြန်ဆဖို့တောင်းဆိုနေကြတယ်လို့လည်းပြောပါတယ်။တနင်္လာနေ့စောစောပိုင်းလုံးကတော့မစ္စတာပိုရိုရှန်ကိုဟာသူ့အနေနဲ့ရုရှားစစ်တပ်တွေအရှေ့ပိုင်းစီကိုပြောင်းရွှေ့နေတာနဲ့ပတ်သက်ပြီးတော့ထူးထူးခဲခဲစိုးရိမ်စိတ်ဖြစ်ရတဲ့အကြောင်းပြောပါတယ်။မစ္စတာပိုရိုရှန်ကိုဟာရုရှားသမ္မတမစ္စတာပူတင်နဲ့ဒီကနေ့မင်းစ်မှာတွေ့ဆုံဖို့စီစဉ်ထားပါတယ်ခင်ဗျာ။